ပြည်နယ်ငံဘေကျင်းမြို့တော်မှာဒီနေ့ကနေနေ့စတင်မဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တက်ရောက်မှာဖြစ်ပါတယ်။ပါရှအရှေ့အလယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းနဲ့ဆက်သွယ်တဲ့တရုတ်ရဲ့ One Belt One Road ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းမှာရုရှားကလည်းရင်းနှီးမြှုပ်နှံမှုနဲ့ပုံသွယ်ရေးလမ်းကြောင်းတွေဖွင့်နိုင်မှုလိုလားနေတယ်လို့လေ့လာသူတွေကပြောပါတယ်။တရုတ်ကဒေါ်လာဘီလီယံတန်းချီအကုန်ခံလုပ်နေတဲ့ဒီစီမံကိန်းကြီးနဲ့ပတ်သက်လို့အသေးစိတ်တိတိကျကျမသိရသေးသလိုရှေးရှေးအကျိုးတွေကဘယ်လိုရှိမလဲဆိုတာမသိရပေမဲ့ရုရှားကတော့အထူးကငွေကြေးအကျိုးများအတွက်ပါဝင်လိမ့်မယ်လို့မော်စကိုမြို့တော်မှာရှိတဲ့တုံ့တက်သူတွေကပြောပါတယ်။ယူကရိန်းကိုစစ်ရေးကျူးကျော်မှုကြောင့်ရုရှားအစိုးရအပေါ်အနောက်နိုင်ငံတွေကပိတ်ဆို့ဒဏ်ခတ်ထားချိန်မှာရုရှားအစိုးရအနေနဲ့နိုင်ငံရေးနဲ့စီးပွားရေးအနာဂတ်အတွက်အရှိတ်ဘက်ကိုအာရုံစိုက်တဲ့မူဝါဒပြောင်းနိုင်တယ်လို့ရုရှားတာဝန်တချို့နဲ့တာဝန်ရှိသူတချို့နဲ့လေ့လာသူတွေကပြောပါတယ်။တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပမယ့်ဖိုရမ်မှာသဘောတူစာချုပ်ပေါင်း50ကျော်လက်မှတ်ရေးထိုးဖို့ရှိတယ်လို့တရားပြုတ်တာဝန်ရှိသူတွေကပြောထားပါတယ်။Belt and Road Forum ကိုတက်ရောက်ကြမဲ့အထင်မှာရုရှားဥဆောင်တဲ့အာရှဥရောပစီးပွားရေးတမက EAEU ကိုတည်ထောင်သူတွေထဲမှာပါဝင်တဲ့ Belarus နဲ့ Kazakhstan ကောင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါရဲ့ရှင်။